တရုတ်အစိုးရကပထမဆုံးအကြိမ်တရားဝင်သုံးဆွဲခွင့်ပြုခဲ့တဲ့ကိုဗစ်ကာကွယ်ဆေးကိုတရုတ်ပြည်သူအလုံးကိုအခမဲ့ထိုးပေးသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားလိုက်ပါတယ်။ Beijing Ziwa ဆေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ Sinopharm COVID ကာကွယ်ဆေးကိုတရုတ်အစိုးရကကန့်သတ်ချက်နဲ့အသုံးပြုခွင့်ပြုခဲ့ပြီးတဲ့နောက်မှာတရုတ်ကျန်းမာရေးကော်မရှင်ညွှန်ကြားရေးမှူးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။半个月来，我们全国这个重点人群累计接种已经超过了300万。
ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတရုတ်နိုင်ငံတဝန်းကအထူးကလိုအပ်တဲ့ပြည်သူတွေအတွက်ဆေးသုံးသန်းနဲ့နောက်ထပ်တသန်းခွဲထိုးပေးခဲ့တဲ့ကိုဗစ်ကာကွယ်ဆေးဟာလုံခြုံစိတ်ချရတယ်ဆိုတဲ့အထောက်အထားအပြည့်အဝရှိကြောင်းနဲ့တရုတ်နိုင်ငံသားအလုံးကိုကိုဗစ်ကာကွယ်ဆေးအခမဲ့ထိုးပေးသွားမှာဖြစ်တဲ့အကြောင်းတရုတ်ကျန်းမာရေးကော်မရှင်ညွှန်ကြားရေးမှူးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ Sinopharm COVID ကာကွယ်ဆေးကိုကြဲကြဲပြန့်ပြန့်စမ်းသပ်ခဲ့မှုတွေအတွင်းထိရောက်မှု89ရာခိုင်နှုန်းကျော်ရှိတာတွေ့ရတယ်လို့ကုမ္ပဏီကပြောပါတယ်ဗြိတိန်နိုင်ငံမှာလည်း Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုအစိုးရကအရေးပေါ်သုံးစွဲခွင့်ပုံထုံးနေတော့ကခွင့်ပြုခဲ့ပါတယ်။ဗြိတိန်နိုင်ငံမှာစတင်တွေ့ခဲ့တဲ့ပိုပြီးတော့ကူးစက်လွယ်တဲ့ဗီဇာပြောင်း COVID ရောဂါပိုးအမျိုးအစားသစ်တွေကမ္ဘာနိုင်ငံတော်တော်များများမှာပြန့်နှံ့နေချိန်မှာအခုလိုမျိုး COVID ကာကွယ်ဆေးတွေကိုအစိုးရကတရားဝင်သုံးစွဲခွင့်ပြုနေတာဖြစ်ပါတယ်။ American ပြည်ထောင်စုSan Diegoမြို့မှာကိုဗစ်ရောဂါပိုးသစ်ကိုတွေ့ရှိတယ်လို့ကယ်လီဖိုးနီးယားပြည်နယ်တာဝန်ရှိသူတွေကပုံထိုးနေကပြောကြားပါတယ်။ကော်လိုရာဒိုပြည်နယ်မှာလည်းဗီဇာပြောင်းကိုဗစ်ပိုးသစ်ကူးစက်သူရှိတယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားထားပါတယ်။နောက်ထပ်ဗီဇာပြောင်းကိုဗစ်ပိုးသစ်ကိုလည်းတောင်အာဖရိကနိုင်ငံမှာတွေ့ရှိထားပါတယ်။